ခိုင်တင်နေတဲ့တိုက်ပွဲတွေဟာရခိုင်တောင်ပိုင်းဒေသကြီးပါကူးဆက်လာနေပါပြီ။မနေ့ကဆိုရင်လည်းရခိုင်အိုင်းမြို့နယ်ထွေပြစ်ခတ်မှုတွေကြောင့်ဒေသခံ၄ဦးထက်မနည်းအပြင်းထန်ထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။ရခိုင်တောင်ပိုင်းအိုင်းမြို့နယ်ကစုကိုင်းအုပ်စုစင်ဦးတိုက်ကျေးရွာမှာမနေ့ကညနေ၈နာရီဝန်းကျင်မှာလက်နက်ကြီးကြီးကြားပေါက်ကွဲခဲ့တာကြောင့်စင်ဦးတိုက်ကျေးရွာသား၄ဦးအပြင်းထန်ဒဏ်ရာရရှိခဲ့တယ်လို့စင်ဦးတိုက်ကျေးရွာကထွက်ပြေးလာတဲ့ဦးဆိုင်ထွန်းလကပြောပါတယ်
။ခန္ဓာချင်းမလာမှာကိုလက်နက်ကြီးကြီးကလုံးလာကြတယ်။အဲဒီမှာအမျိုးသား၂ယောက်ကျောင်းသားတရားနဲ့နောက်ဦးဆောင်တွေရောက်ကြတရားတော့ခံရတယ်။တိုက်ပြီးဗမာတရှိချင်းမှာကို၂ယောက်ရသွားတယ်။တိုက်မကြပါဘူးကိုငေါမင်းကောင်ကငေါမင်းကြီးကောင်ပဲကြာမချင်တဲ့။နောက်ထပ်ဆက်တက်တက်လာကြတယ်။အဲ့ဒီအချိန်မှာနောက်၂ယောက်တန်ရရတယ်။ဟိုအမျိုးသားတရားနဲ့အမျိုးသမီးတရားပေါ့။သူတို့ဦးဆောင်တွေလည်းလင်းနေတော့
စင်ဦးတက်ကြီးဟာအဲ့မျိုးနေနဲ့မြေပုံမျိုးနေကြမှာတည်ရှိပြီးဒံယာပြင်းထန်ရရှိတော်တဲ့လူနာတွေကိုတော့မြေပုံမျိုးနေကန်ထောင်ကြီးစေယုံကိုပို့ဆောင်ထားရပြီးဒံယာပြင်းထန်တာကြောင့်စစ်တွေစေယုံကိုပို့ဆောင်ဖို့အတွက်ပြည်နယ်စိုးရခွင့်ပြုချက်ကိုစောင့်နေရတယ်လို့ကန်ထောင်ကြီးနိုင်ကူညီမုံသိန်းကကိုရန်နိုင်ချိုးကပြောပါတယ်
။မနေ့ကဒံယာရတဲ့လူနာ၄ယောက်မှ၁ယောက်ကတော့ကျွန်တော်တို့ဟိုဒီဖက်အမြေလုံးထုတ်လိုက်ရတာပေါ့။နောက်တစ်ယောက်ကတော့ဒီဖက်နှစ်ဦးကောင်းနောက်စီသူကလည်းစိုးရင်ရခင်နေပေါ့။အဲ့ဒီမှာတယောက်ရဲ့နောက်ဒီရှေ့ထောက်ဒီဖက်ရှေ့ထောက်ဒီဖုံမို့ဒံရတဲ့တယောက်နောက်ပြီးအမျိုးသမီးတယောက်ကတော့ခါညာဖက်နှုံးဦးပေါ့နှုံးကြည့်ပါတယ်အကုန်လုံးကတော့အခုလောလောဆယ်ကျွန်တော်တို့ဒီကန်တော်ကြီးစစ်မှာစစ်ကူပါမှုခံရုံနဲ့ဒါပေမဲ့သူတို့ကတော့ဒီဆရာဝန်ကတော့စစ်တွေကိုဖွာမဆိုင်ချအမည်ဆိုပြီးတော့ပြောလာတယ်စိုးရတဲ့ပြင်နေပေါ့စစ်တွေကိုပါဖို့တော့ကျွန်တော်ဒီ IR ဟို ICR စီးနဲ့ဆက်တယ်လာတယ်ဒါပေမဲ့မနေ့ကလေးကဒီနေ့မနေ့ကလေးကဆက်တယ်လိုက်တာပါဟိုပြင်နေစိုးရခွင့်ပြုချက်များတဲ့တော့ကျွန်တော်တို့အခုစီနီးကဘာမှမလိုရသေးဘူးစောင့်နေရတာပဲကြီးတော့
တမ်တော်ဖက်ကတော့လက်နက်ကြီးတွေဟာအကြောင်းမေးပြစ်ခတ်တာမဟုတ်ပဲအေဖွေးကပြစ်ခတ်လာတဲ့နေရာကိုပြန်လည်ပြစ်ခတ်ရတာဖြစ်တယ်လို့တမ်တော်တတိမှန်တန်ကြားရေးဖွေးပြောခွင့်ရဘူချုပ်ထွန်းထွန်းညီကဘူရော်ရေကိုပြောပါတယ
်ဟုတ်တက်ကတော့သူကဘာမှပြစ်ခတ်မှုမရှိပဲနဲ့တော့အဲ့မပြစ်တဲ့နေရာတော့ဘာမှမလုပ်ကြတော့အကြောင်းမရှိပါဘူးဒီလိုဘာလို့ပြစ်ခတ်တာရှိရင်တော့ပြန်ပြစ်တာမျိုးရှိကောင်းရှိမယ်အတလို့ကတော့ကျွန်တော်တို့ပြစ်ခတ်တာမျိုးတော့မရှိတော့ပါဘူးငါတို့တိုက်ပွဲပြင်းပြင်းထန်ထန်ဖြစ်တာလို့ဘာလို့ကျွန်တော်တို့လည်းမကြားဘူးဗျ
မနေ့ကအဲ့မျိုးနဲ့စင်ဦးတိုက်ကျေးရွာဘက်မှာတိုက်ပွဲဖြစ်ပွားတာမရှိဘူးလို့အေအေဖွေးပြောခွင့်ရခိုင်ဒုက္ခကပြောပါတယ်
။ဒီဆိုင်ကောင်းကဲရွာဘက်မှာဖြစ်တာကဒီညမစစ်တပ်ကဒီလက်နေကြီးနဲ့ဟန်းပစ်တာပေါ့နော်။အဲ့ဒီဒီဒလက်ရှောင်းနားမှာရှိတဲ့ဒီကစုကိုင်းအခြေစိုက်ပေါ့။အဲ့ဒီမှာဒီလက်နေကြီးစခန်းကနေပြီးတော့မှသူတို့ဒီလှမ်းပြီးတော့ပစ်တာ။ဟိုညာ၈နာရီလောက်မှဒီဆိုင်ကောင်းကဲရွာကိုလက်နေကြီးထိမှန်ပြီးတော့မှဟို၄ယောက်ဟိုတန်ရာရတယ်လို့သိရတယ်
ရခိုင်လက်နက်ကန်အဖွဲ့ကိုကျန်းဖက်အုပ်စုနဲ့မတရားအသိအချေအစိုးရဖက်ကကျင်နာလိုက်ပြီးနောက်တိုက်ပွဲတွေကဇက်တိုက်ပုံမှုပြင်းထန်လာနေတာပါရခိုင်မြောက်ပိုင်းကပုံနှုံးမျိုးနဲ့ဖက်ကြကြေးရွာဖက်မှာဆိုရင်လေ၃ရက်ဇက်တိုက်တိုက်ပွဲပြင်းထန်နေတယ်လို့သိရပါတယ်ကျွန်တော်တတ်နိုင်ပါရခိုင်ပြည်နယ်ကနေတည်င်းပြပို့နေတာဖြစ်ပါတယ်